အထောက်အထားမဲ့နေဆက်ဖြစ်ကြုံမှုကြောင့်အိန္ဒိယနိုင်ငံရဲ့လူမှုကြီးကြပ်ဥပဒေနဲ့ဖမ်းဆီးခံထားတဲ့မြန်မာနိုင်ငံသားအများပြားဟာအင်ဖာမြို့ကမဏိပူရဗဟိုချင်းထောင်မှာလာပေါင်းများစွာကြာခံနေရကနေအခုဒီဇင်ဘာလ19ရက်နေ့မှာလွတ်ရက်ရှိခဲ့ပြီးမဲ့ပြန်မလွတ်သေးတာကြောင့်အမျိုးသမီးတွေဦးဆောင်ပြီးတော့ဒီဇင်ဘာလ16ရက်နေ့မှာအစာအငတ်ခံဆန္ဒပြခဲ့ပါတယ်။ဒီအမျိုးသမီးတွေကိုထောင်အာဏာပိုင်တွေကနှင်းတော်ထဲမှာပြစ်ဒဏ်ပေးခဲ့တယ်လို့ပြင်းပြင်းထန်ထန်မှရိုက်နှက်ခဲ့တာကြောင့်လက်ရှိကျဉ်းကျနေတဲ့အမျိုးသားတူကမြန်မာရပ်ဖက်အဖွဲ့အစည်းတစ်ခုကိုကျဉ်းထောင်တဲကနဲ့ဆက်သွဲခဲ့ပြီးဗီဒီယိုကိုသတင်းပေးပို့ခဲ့တာဖြစ်ပါတယ
်။ဒီကိစ္စကသူတို့ဘာကြောင့်မလုပ်တာလဲပြန်ပြရအောင်။ဒီမဲ့လူပြောတာကိုစင်ကားလေးရမလွတ်လို့ဆိုပြီးစစ်ကြောင်းကြီးမှာတာပြီးဆန္ဒပြတယ်။အဲဆစ်ကြောင်းကြီးကစကွက်နေတဲ့ညာစစ်ကြီးလေးရိုက်ခါတယ်။အဲဒီလိုပြတဲ့ပုံစံကလည်းဒီငင်းမစားဘဲနဲ့ဒီဆန္ဒတာလည်းပြန်မထုတ်ပြီးထားတယ်။ဒီမှာနေလို့လည်းမညာမှာအိတ်တိုင်းနေ။နေလို့လည်းမအိတ်ဘူး။စစ်ကြီးလေးမှာရိုက်ခါဒီကြောင်းကြီးကိုဝင်ပြေရောက်သွားပြီးဝင်ရတယ်ပေါ့။ရဲတဲ့ပုံစံကလည်းဒီမိကလေးတွေကိုပြည်ဝင်ဒီသမီးလေးချွတ်ကြပြီးဖြစ်ရတယ်ခေါင်းတော့အဲဘာရီရောနားရီရောဟိုရိုက
်မဏိပူရပြည်နယ်အင်ဖာဗဟိုချင်းထောင်ထဲမှာမြန်မာနိုင်ငံသားဘလောက်များများဖမ်းဆီးခံထားရတယ်လဲဆိုတာကိုပြည်နယ်အာဏာပိုင်တွေကသတင်းထုတ်ပြန်ထားတာမရှိပါဘူးဒါပေမဲ့အိန္ဒိယသတင်းတွေကတော့အယောက်200နီးပါးလောက်ဖမ်းဆီးခံရတယ်လို့ရေးသားကြပါတယ်အဲ့ဒီထဲမှာအမျိုးသားက130လောက်ပါပြီးကျန်တာကတော့အမျိုးသမီးတွေနဲ့ကလေးတငယ်တွေဖြစ်တယ်လို့ဂျင်းသားတွေနဲ့နေဆက်သူတူက VOA ကိုပြောပါတယ်အတမပြည့်သေးတဲ့ကလေးတွေလည်းမိခင်တွေနဲ့အတူကျင်းထောင်ထဲမှာထိန်းသိမ်းခံထားရတာဖြစ်ပါတယ်။အရိုင်းနှက်ခံသူတွေထဲမှာမိဖွားပီးစားအမျိုးသမီးတွေလည်းပါဝင်ကြောင်းအကျဉ်းသားတူရဲ့မိသားစုဝင်တူဦးဖြစ်တဲ့ဒေါ်စုစုကဗီဒီယိုကိုပြောပါတယ
်။ဒီကဲဒီဇင်ဘာ15ရက်နေ့သူတို့လွတ်ပေးမယ်လို့ထောင်မူကပြောတယ်။အဲ့လိုသူတို့လွတ်မပေးတဲ့အခါမှာဒီလူစုမိခင်တွေကသူတို့လွတ်မပေးလို့ဆိုပြီးတော့ဒီအစာငတ်ဆန္ဒပြတာပေါ့နော်အခုနော်။အဲ15ရက်နေ့ကလေးပြတာဒီနေ့မနေ့က19ရက်နေ့အထိကြတော့ထောင်ရဲတွေရတယ်သူတို့ရိုက်နေပါတယ်ပေါ့တော့အစားမစားလို့ဆိုပြီးမှကလေးမွေးဖွားတဲ့သူတွေက3ယောက်လောက်ရှိတယ်ရှင်နောက်ပြီးတော့ဒီကလေးငယ်က35ယောက်လောက်ရှိတယ်ဘယ်ဘယ်စင်းသူတို့ပေါ့ဒီဝိုင်းဝန်းကူညီဖြစ်ရှင်းပေးနိုင်ဝင်ကမျောလင့်နေတောင်းဆိုရှင်နေပေါ့တော့
အများစုကကြတဲ့တဲ့တံငွေလဲဆောင်းထားပြီးဖြစ်တယ်လို့လူရဲစိတ်သူတွေများပြားရှိနေပါတယ်အမျိုးသမီးတွေနဲ့ကလေးတွေကအစားငတ်ခံဆန္ဒပြကြတဲ့အတွက်အမျိုးသားတွေကလည်းမနေ့ကဒီဇင်ဘာ19မှာပူပေါင်းလာကြတယ်လို့အိန္ဒိယအခြေစိုက်ရပ်ဖက်အဖွဲ့တစ်ခုဖြစ်တဲ့India for Myanmar ကစလိုင်းဒူခါကဗီဒီယိုကိုပြောပါတယ
်တချို့ကအပြင်းထန်တန်ရရရှိတဲ့သူတွေရှိတယ်လို့ကျွန်တော်တို့သိထားရပါတယ်နောက်ရောက်ကြလေးရေးတွေကရိုက်တဲ့ခါကျတော့တန်ရကဟိုဆိုဟိုတချို့ဆိုတော့တော်တော်လေးဟိုတန်ရပြင်းထန်တဲ့ပုံစံမျိုးအနေထားဖြစ်တယ်လို့ကျွန်တော်တို့သတင်းကြားရတယ်နောက်ပြောဒီဟာနဲ့ဆက်ဆက်ပြောမှမကျေနပ်ကြလို့ foreigner အနေနဲ့ဖန်ခံတဲ့သူတွေရောက်ကြလေးတွေပေါ့ဆန္ဒထပ်ပြဖို့ပြင်ဆင်နေတယ်လို့ကျွန်တော်တို့သိထားရပါတယ်
မြန်မာနိုင်ငံသားတွေဟာနေဆက်ကိုနေစဉ်ဖြတ်ကျော်ပြီးမဏိပူကရက်ကန်းလုပ်ငန်းတွေမှာအလုပ်သွားလုပ်လို့ရှိကြပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာတော့မဏိပူအစိုးရဟာအထောက်အထားမခံလုံနဲ့မြန်မာနိုင်ငံသားအများပြားကိုဖမ်းဆီးလာတာဖြစ်ပါတယ်ဒါအပြင်မြန်မာနဲ့မိုင်250လောက်ကီလိုမီတာ390ထိဆက်နေတဲ့မဏိပူရနေဆက်ကိုလည်းပြည်နယ်အစိုးရကခြံစည်းရိုးခတ်ပြီးတော့လုံခြုံရေးတိုးမြှင့်ဖို့စူးစမ်းနေတာဖြစ်ပါတယ်ခင်ဗျာ